ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့နည်းနည်းနီးပါးကြာကာလအတွင်းရုရှားဘက်ကတပ်ဖွဲ့ဝင်3သိန်းခွဲလောက်သေဆုံးခဲ့တယ်လို့ The Kyiv Independent သတင်းစာကဒီနေ့မှပြောလိုက်ပါတယ်။ပြီးခဲ့တဲ့24နှစ်အရွယ်တွင်သေဆုံးသူ1150ပါဝင်ရုရှားဘက်ကတပ်ဖွဲ့ဝင်3သိန်း 46,080 သေဆုံးခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောကြောင်းအဲ့သတင်းစာကဖော်ပြပါတယ်။ဒါပြင်ရုရှားကဒီစစ်ပွဲကာလအတွင်းမှာတန်ကား5,839စင်း၊တန်ကြက်ကား1,692စင်းတခြားမော်တော်ယာဉ်နဲ့တက်စီလောင်းစာဖြည့်ပေးတဲ့ယင်း1,966စင်းကိုဆုံးရှုံးခဲ့သလိုအမြောက် 8,100 ကျော်ဒုံးကျည်အမြောက်အများကိုပြင်လွတ်နိုင်တဲ့စနစ် 900 ကျော်လေကြောင်းကာကွယ်ရေးစနစ် 609 ခုကိုလည်းပျက်စီးဆုံးရှုံးခဲ့ပါတယ်။ဒါပြင်လေယာဉ်324စင်းနဲ့ရဟတ်ယာဉ်324စင်းအပါအဝင်ဒုံးယာဉ်6,200ကျော်တင်းပေါ်နဲ့မော်တော်ဘုတ်22စင်းနဲ့ယင်းကိုတင်းပေါ်တစ်စင်းနဲ့ပျက်စီးသွားခဲ့တယ်ဆိုပြီးတော့အဲ့ဒီအစင်ခံစာကဖော်ပြပါတယ်။တချိန်တည်းမှာပဲယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအားဖြည့်သွားမယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမနေ့စနေနေ့ညကပြောတဲ့မိန့်ခွန်းထဲမှာပြောကြားလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားဘက်ကပစ်လွတ်လိုက်တဲ့ရှာဟက်ဒုံးကျည်112စင်းတွေက104စင်းကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့တယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။